NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုစစ်ကောင်စီကနေဖျက်သိမ်းလိုက်ပေမဲ့ပြည်သူရှိသရွေပါတီရှိနေမဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်စစ်ကောင်စီဟာရွေးကောက်ပွဲအနိုင်ရ NND ပါတီကိုဖျက်ဆီးဖို့အတွက်ပါတီခေါင်းဆောင်ပိုင်းကိုဖမ်းဆီးပြီးတော့မတရားအမှုစဉ်ထောင်ချနေတာတွေကိုဥစွာဆောင်ရွက်ခဲ့တဲ့အကြောင်းနဲ့ပါတီဝင်1200ကျော်ကိုဖမ်းဆီးခဲ့တယ်လို့ပါတီဝင်26ဦးကလည်းစစ်ကြောရေးစခန်းတွေမှာအသက်ဆုံးခဲ့ရကြောင်းကို NND ကကြေညာချက်ထုတ်ပြန်ပါတယ်အကြောင်းမဲ့တပ်ဖြတ်ခံရသူက63ဦးဖြစ်ပြီးတော့ပါတီရဲ့ဗဟိုကော်မတီဝင်တူဦးဖြစ်တဲ့ဦးဖြိုးစရာတော့ကျိုးပေးတက်ဖြတ်ခံရတာကိုလည်းကြေညာချက်မှာရေးသားပါတယ်။ဒါအပြင် NND ပါတီဝင်290ကျော်ရဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆီးခဲ့ပြီးတော့တိုင်းခရိုင်မြို့နယ်ရုံ120ကျော်ကိုကျူးကျော်ဝင်ရောက်ဖျက်ဆီးခဲ့တယ်လို့လည်းကြေညာထားပါတယ်။စစ်ကောင်စီဟာတည်ဆဲဥပဒေကိုချိုးဖောက်နေပြီးတော့တရားဝင်မှုမရှိတဲ့အပြင်ပြည်သူလူထုကိုကိုစားပြုမှုမရှိတဲ့အတွက်စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိပါဘူးလို့ NND ဗဟိုအလုံးမှုဆောင်ကော်မတီကပြောပါတယ်။စစ်ကောင်စီဘက်ကတော့ပါတီမှတ်ပုံတင်ဒီဥပဒေတည်ရဲ့အောက်မှာတော့ပါတီဝင်တဲ့နိုင်ငံရေးပါတီတွေရှိကြောင်းကိုထုတ်ပြန်ထားပါတယ်ရှင်။